အမေရိကန်နဲ့မြန်မာနိုင်ငံဆက်ဆံရေးတိုးချဲ့ရေးနဲ့လက်ရှိပူးပေါင်းဆောင်ရွက်မှုတွေနောက်အလားလာရှိတဲ့ပူးပေါင်းဆောင်ရွက်မှုတွေကိစ္စတွေအကြောင်းကိုဒီအမေရိကန်မြန်မာမိတ်ဖက်ဆက်ဆံရေးဆွေးနွေးပွဲမှာဆွေးနွေးခဲ့ကြပါတယ်မြန်မာနိုင်ငံမှာဆောင်ရွက်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေ၊ရခိုင်ပြည်နယ်အရေး၊ဒီမိုကရေစီအသွင်ပြောင်းရေးနဲ့ဒီလူ့အခွင့်အရေး၊တရားဥပဒေစိုးမိုးရေးတို့မှာရှိနေဆဲဖြစ်တဲ့စိန်ခေါ်မှုတွေကိုအပြန်အလှန်အမြင့်ဖလှယ်ဆွေးနွေးနိုင်ခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဌာနကသတင်းထုတ်ပြန်ပါတယ်။စီးပွားရေးနဲ့ကုသရေးဝယ်ရေးပိုင်းမှာပုံမခိုင်မာတဲ့ဆက်ဆံရေးတည်ဆောက်နိုင်မဲ့နည်းလမ်းတွေကိုနှစ်ဖက်ဆွေးနွေးခဲ့ကြတယ်လို့လည်းပြောပါတယ်။နေပြည်တော်မှာအင်္ဂါနေ့တုန်းကကျင်းပခဲ့တဲ့ပထမဆုံးဒီအမေရိကန်မြန်မာမိတ်ဖက်ဆက်ဆံရေးဆွေးနွေးပွဲမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်တပ်အမတ်ကြီးစကော့မာစီယာကအမေရိကန်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးတော့မြန်မာကိုယ်စားလှယ်အဖွဲ့ကိုတော့ဒုတိယနိုင်ငံသားရဲ့ဝန်ကြီးဦးကျော်တင်ကဦးဆောင်ပါတယ်အမေရိကန်အဖွဲ့မှဒီဝါရှင်တန်ကလာတဲ့နိုင်ငံသားရေး၊ကုန်သွယ်ရေး၊ဗန္ဓာရေး၊ကာကွယ်ရေးနိုင်ငံတကာဖွံ့ဖြိုးရေးကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးဌာနတွေကကိုယ်စားလှယ်တွေပါဝင်ပါတယ်ဒီမိုကရေစီစနစ်ခိုင်မအောင်စ조사နေတဲ့မြန်မာနိုင်ငံကတိုးတက်မှုတွေကိုအမေရိကန်တပ်တမတ်အဖွဲ့ကအတိအမှတ်ပြုခဲ့ပြီးတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်ရဲ့မူဝါဒနဲ့ဒီအခုဆက်ဆံရေးကဏ္ဍသစ်ရဲ့အဓိကရည်မှန်းချက်ဟာမြန်မာနိုင်ငံအောင်မြင်ဖို့ဖြစ်တယ်လို့အလေးထားပြောခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရသူရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်